ပြီးခဲ့တဲ့အောက်တိုဘာ2ရက်နေ့ကငြိမ်းစုစီပုံမှန်20နဲ့တရားစွဲဆိုခံထားရတဲ့ကရင်တိုင်းသူနှောင်းလှနဲ့ကရင်လူငယ်နှစ်ယောက်ကိုရန်ကုန်ကြောက်တရားမြို့နယ်တရားရုံးကအပြစ်ရှိတယ်ဆိုပြီးထောင်ဒဏ်15ရက်ချမှတ်လိုက်ပါတယ်။ပြစ်ဒဏ်ချရတဲ့အဓိကအချက်ကတော့စုဝေးလမ်းလျှောက်ပွဲမှာခွင့်ပြုချက်မပေးတဲ့ကရင်အာဇာနည်နှင့်စာသားပါတဲ့ဆိုင်းဘုတ်တွေကင်ဆောင်ခဲ့ကြလို့ဆိုပါတယ်။အဲလိုအမိန့်ချတဲ့နေ့ကကြောက်တရားတရားရုံးကိုကရင်ဒီပိုးနဲ့အခြားတိုင်းသား900လောက်စုယုံဝိုးရံပြီးကရင်အမျိုးသားအလံတွေကိုင်းတိုင်းသားအခွင့်အရေးရရှိရေးဆိုတဲ့ကြွေးကြော်သံတွေဟစ်ကြွေးခဲ့ကြပါတယ်။နောက်ပိုင်းအဲ့လိုဝိုးရံသူတွေတဲက3ယောက်ငိမ့်စုစီဥပဒေနဲ့တရားစွဲခံရပြန်ပါတယ်။သတင်းမီဒီယာတွေမှာကြည်ကြဲပြပြပေါ်ပြခဲ့ကြတဲ့အဲ့ဒီကိစ္စဟာ NLD အစိုးရလက်ထက်မော်နဲ့ကရင်ဒီတိုင်းသားတွေနဲ့ပြဿနာအကြီးကျယ်တက်ခဲ့ပြီးအခုတတိယအကြိမ်မြောက်ပြဿနာတက်တာလို့လဲဆိုနိုင်ပါတယ်။ NLD အစိုးရတိုင်းသားတန်းလူရေးပြဿနာတွေကိုကင်တွယ်ဖြေရှင်းနိုင်မလားဆိုတာလေ့လာကြည့်ကြရအောင်ပ
ါလက်ရှိ KNU အပါအဝင် KN လက်နက်ကင်တပ်ဖွဲ့တွေနဲ့ KN ပြည်သူတွေကျင်းပနေကြတဲ့ KN အာဇာနည်နေ့ဆိုတာဟာ KN အမျိုးသားကောင်းဆောင်စောပါဦးကြီးကြာဆုံးခဲ့တဲ့နေ့ကိုရည်မှန်းကျင်းပကြတာဖြစ်ပါတယ်1950ဩဂုတ်လ12ရက်နေ့မှာမြမတက်မတော်နဲ့တိုက်ပွဲဖြစ်ပြီး KN ကောင်းဆောင်စောပါဦးကြီးဗိုလ်ချုပ်ဆိုင်းကင်နဲ့ကင်းတော်လန်ရေးတပ်ဖွဲ့ဝင်တို့ကြာဆုံးခဲ့တဲ့နေ့ကိုကင်းအာဇာနည်နေ့အဖြစ်သတ်မှတ်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့2012ခုနှစ်တက်မတော်နဲ့ KNU နှစ်ဖက်အပြစ်ခတ်ရစဲရေးမလုပ်နိုင်သေးမီ၈နှစ်ပေါင်းများစွာကတည်းက KNU ထိန်းချုပ်နယ်မြေတွေမှာနှစ်စဉ်နှစ်တိုင်းကင်းအာဇာနည်နေ့အထိမ်းအမှတ်ကျင်းပခဲ့ကြပါတယ်။တက်မတော်နဲ့အပြစ်ခတ်ရစဲရေးလုပ်ပြီးနောက်ပိုင်းကင်းအာဇာနည်နေ့ကိုလက်နက်ကင်နယ်မြေတွေမှာကျင်းပတယ်လို့တချို့အစိုးရထိန်းချုပ်နယ်မြေတွေမှာလည်းကျင်းပလာနိုင်ခဲ့ပါတယ်။အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေငြိမ်းချမ်းရေးဆွေးနွေးနေခြင်းဖြစ်တယ်လို့ခမ်းမလိုနေရာမှာကျေးလက်လိုနေရာတွေမှာကျင်းပခဲ့တာမို့ဘာပြဿနာမှမရှိခဲ့ဘူးလို့နော်အုံးလှနဲ့ကရင်တိုင်းရင်းသားတို့ကဆိုပါတယ်။ဒါပေမဲ့အခုနောက်ပိုင်းခမ်းမတွေဖုံးတော်ကြီးကျောင်းတွေနဲ့ကျေးလက်မှာကရင်အာဇာနည်နေ့အခမ်းအနားကျင်းပတာကိုအာဏာပိုင်တွေဘက်ကကန့်သတ်လာရကနေအခုလိုပြဿနာတွေစပြီးဖြစ်လာတာလို့ရန်ကုန်မြို့နယ်မဟာဗန္နုလပန်းချံအတွင်းကျင်းပတဲ့ကင်းအာဇာနည်နေ့အခမ်းအနားမှာနော်အောင်လာကပြောခဲ့ပါတယ်။အလားတူအေယာဝတီတိုင်းဝန်ကြီးချုပ်ကစားကရင်တိုင်းသားရေးရာဝန်ကြီးလက်မှတ်နဲ့ထုတ်ပြန်တဲ့ညွှန်ကြားချက်တစ်စောင်မှာအခမ်းအနားကျင်းပတာကိုတားမြစ်တာမရှိပေမဲ့ကရင်အာဇာနည်ဆိုတဲ့အသုံးအနှုန်းမသုံးဖို့ကန့်သတ်တာကိုတော့တွေ့မြင်ကြရပါတယ်။ဥပမာအားဖြင့်စောပါဦးကြီးနေ့ဘာညာလွှဲပြီးသုံးဖို့ဖြစ်ပုံရပါတယ်။အနာပိုင်တွေရဲ့အဲ့ဒီလိုကန့်သက်ချုပ်ချယ်မှုဟာအခုရန်ကုန်မြို့နယ်မှာကရင်တိုင်းရင်းသားတွေဆန္ဒပြရတဲ့အခြေအနေထိစိုက်ရောက်သွားစေခဲ့ပါတယ်
။တကယ်တော့ပြည်တော်စုရဲ့အာဇာနည်ပုဂ္ဂိုလ်ဟာအမျိုးသားခေါင်းဆောင်ကြီးဗိုလ်ချုပ်ဆန်းနဲ့အပေါင်းပါတွေဆိုတာဘယ်သူမှအငြင်းမပွားကြပါဘူး။အလားတူတိုင်းသားအသီးသီးမှလည်းသူတို့ရဲ့ကိုယ်ပိုင်အမှတ်လက္ခဏာအရသူတို့ခေါင်းဆောင်တွေအာဇာနည်ပုဂ္ဂိုလ်တွေအထိမ်းအမှတ်နေ့တွေစသဖြင့်ရှိကြပါတယ်။ပြည်တော်စုစိတ်ဓာတ်တိုင်းသားဒန်းလူရေးစိတ်ဓာတ်ထားတယ်ဆိုရင်အဲ့ဒါမျိုးအတိမတ်ပြုပေးဖို့လိုပါလိမ့်မယ်အခုကရင်လက်နက်ကိုင်တော်လှန်ရေးကသတ်မှတ်ပေးလိုက်တဲ့ကရင်အာဇာနည်စောပဦးကြီးဆိုတာဟာလက်ရှိကရင်လက်နက်ကိုင်အဖွဲ့အားလုံးကရင်တိုင်းသားအားလုံးလက်ခံထားကြတဲ့တူဦးဒီသောခေါင်းဆောင်ပါသူရဲ့ကရင်ကံကြမ္မာကရင်ဖန်တီးဖို့ပါဝင်တဲ့စောပဦးကြီးမူလေးချက်ဆိုတာကိုလည်းလက်ရှိကရင်လက်နက်ကိုင်အစုအဖွဲ့အားလုံးကင်ဆွဲထားစေဖြစ်ပါတယ်
အခုပြဿနာမှာကရင်တွေကအာဇာနည်ဖြစ်တက်မှတ်တဲ့စောပါဦးကြီးဟာမြမတက်မတော်လက်ချက်နဲ့ကြာဆုံးခဲ့ရတာဖြစ်လို့တက်မတော်နဲ့အစိုးရဘက်ကအတိအမှတ်ပြုဖို့ခက်ခဲသည်ဆိုစေဦးဒီထက်သေးငယ်တဲ့အခြားပြဿနာတွေအများကြီးရှိနေပါသေးတယ်။ဥပမာအားဖြင့်ပြီးခဲ့တဲ့စက်တင်ဘာလ23ရက်နေ့ကကျင်းပတဲ့မွန်ပြည်နယ်လွှတ်တော်အစည်းအဝေးမှာတထုံအမှတ်၁ကိုယ်စားလှယ်ဒေါ်ခိုင်ခိုင်လက်ကတိုင်းနာအခွင့်အရေးနဲ့ပတ်သက်တဲ့မေးခွန်းတစ်ခုမေးမြန်းခဲ့ပါတယ်။သူကတိုင်းသားလူမျိုးတွေရဲ့တကောင်စီရင်ပတ်ပုံတင်နိုင်ငံသားစီစီကပ်ပြားတွေမှာလူမျိုးနဲ့သက်ဆိုင်တဲ့အခေါ်အဝေါ်တွေထည့်သွင်းရေးသားဖော်ပြပေးဖို့ရှိမရှိအရင်ကမှားရင်းထည့်သွင်းဖော်ပြခံရသူတွေကိုလည်းပြန်ပြီးပြင်ဆင်ဖော်ပြပေးဖို့ရှိမရှိမိခဲ့ပါတယ်။ဒါကိုမွန်ပြည်နယ်လဘကဝင်ကြီးကကာကံရှင်ကပြောတဲ့အခေါ်အဝေါ်ကိုထည့်သွင်းပြီးမြင်အရင်မှားရင်းခဲ့တာတွေကိုပြင်ဖို့ကတော့တီထောင်စုအဆင့်ထိပြင်ပြရမယ်ဆိုပြီးဖြေခဲ့ပါတယ်။ဒီမေကွနဲ့အဖြေရဲ့နောက်ွယ်မှာရှိနေတဲ့ပြဿနာကြီးကတိုင်းသားနာမည်တွေရှိမှသူ့တိုင်းသားအမှတ်လက္ခဏာစောဆိုင်မင်းနော်နန်းမိစသဖြင့်ရှိပါလျက်နဲ့ဦးတော်မောင်မရှိကတက်ပြီးနှစ်ပေါင်းများစွာဗမာမှုလုပ်ခဲ့ကြလို့ပါပဲတချို့ကြောက်တွေလောက်ကအရာရှိတွေဆိုရင်တိုင်းသားနာမည်တွေကိုဗမာလိုခေါ်လို့လွယ်တဲ့နာမည်ပြောင်းတက်ပေးတာမျိုးတောင်လုပ်တတ်ကြပါတယ် အဲ့ဒီလိုမှာရင်ခဲ့မှုတွေအတွက်နိုင်ငံသားစီစီရေးကတ်မှာပတ်စပို့မှာအိမ်ထောင်စုစရာမှာပြန်ပြင်ခြင်းနဲ့ဆိုရင်တော့ပြည်ထောင်စုဝန်ကြီးအစင်းလောက်ထိတင်ရမှာဆိုတော့အမားတွေကိုမပြင်ဆင်ပေးခြင်းဘူးဆိုတဲ့သဘောမျိုးတက်ရောက်စေပါတယ်။ဒီလောက်ပဲလားဆိုတော့မကသေးပါဘူး။အားလုံးသိကြပြီဖြစ်တဲ့အတိုင်း2014ခုနှစ်ကမြန်မာနိုင်ငံမှာတကောင်စင်းကောက်ခဲ့တာမျိုးအခုဆို9နှစ်ကျော်ရှိပါပြီ။အခုချိန်ထိတိုင်းနာလူမျိုးတွေနဲ့ဆိုင်တဲ့အချက်လက်တွေထုတ်ပြန်မပေးနိုင်သေးပါဘူး။အကြောင်းကတော့အရင်စစ်အာဏာရှင်တွေလက်ထက်ကလုပ်ခဲ့တဲ့တိုင်းနာ135မျိုးဆိုတာကိုကြောရိုးယူထားတာဖြည့်ဆွက်ရမယ့်နေရာတွေမှာလဲနမူနာအဖြစ်ကချင်းလို့ဖြည့်ကျင်လဲရတယ်ဂျင်းဖော်လို့ဖြည့်ကျင်လဲရတယ်စသဖြင့်မရှင်းမလင်းလုပ်ထားတာကြောင့်ဒီနေ့တစ်ထိမထုတ်ပြန်နိုင်သေးတာလို့နားလည်ရပါတယ
်မြန်မာနိုင်ငံမှာတိုင်းသားဓာတ်လူရေးပြဿနာဟာကာလကြာရှည်စစ်ပွဲဖြစ်ပွားနေရသည့်အထိကျေပြတ်ပါတယ်ဒီပြဿနာပြည်လည်ရေးအစိုးရတပ်မတော်တိုင်းသားလက်နက်ကိုင်တွေဝိုင်းဖြည့်ရှင်းနေကြတာလဲမှန်ပါတယ်ဒါပေမဲ့တိုင်းသားအချင်းချင်းကြားနက်နက်ဆိုင်ဆိုင်အမြင့်တွေနေတဲ့ဓာတ်လူရေးဆိုင်ရာပြဿနာတွေကိုတော့သတိပြုမိကြတာနည်းသလိုအစိုးရဖွဲ့နိုင်တဲ့ဗမာလူများစုတွေဘက်ကစနစ်တကျကြိုက်တွေဖြစ်ရှင်းပေးတာမျိုးလဲမတွေ့ရသလောက်ပါပဲဒီပြဿနာတွေကိုအသိမှမပြုကြိုက်တွေဖြစ်ရှင်းတာမျိုးလဲမလုပ်ဘဲနဲ့ပြည်တွင်းစစ်ရဆဲပြီးပြည်တွင်းညီညွတ်ရေးရအောင်အကောင့်တွေပေါ်နိုင်လိမ့်မယ်ဆိုတာမျိုးကတော့ဖြစ်နိုင်လိမ့်မယ်မထင်ကြောင်းပါ